ော်မရှင်ကို2016ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးတစ်နှစ်တစ်ကြိမ်တပ်တန်းတိုးရတဲ့အတွက်ထပ်မံတပ်တန်းတိုးဖို့ပြည်ထောင်စုလွတ်တော်ရဲ့သဘောထားရယူရမှာကန့်ကွက်မဲ955မဲထောက်ခံမဲ20မဲသာရှိတာကြောင့်ဖြစ်ပါတယ်။ကော်မရှင်ကိုအစဉ်တစိုက်ကန့်ကွက်ခဲ့တဲ့တပ်မတော်သားကိုယ်စားလှယ်တွေမဟုတ်ဘဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကပါကန့်ကွက်ခဲ့တာပါ။အ
ခုကတော့နိုင်ငံရေးပါတီကိုထောင်လိုက်ပြီ။ထောင်လိုက်တဲ့ခါမှာဒီကျ12ဦးလောက်ကလည်းနိုင်ငံရေးပါတီထဲမှာပါသွားတယ်။ဥက္ကဋ္ဌကလည်းသူရဦးရွှေမန်ကိုယ်တိုင်လည်းဥက္ကဋ္ဌဖြစ်နေဆိုတော့ပါတီတစ်ခုကတရားဝင်အတီဖြစ်နေပြီဆိုတော့တရားဝင်အတီဖြစ်နေပြီတဲ့ခါကျတော့မှဒီဥပဒေပြည်ရဲ့ခန့်ကဏ္ဍမှာဒီကော်မရှင်နဲ့ဆက်ပြီးတော့ပါနေတော့မသိတော့တော့ဘူးလို့ထင်တယ်။ဒါကြောင့်မလို့ရှေ့ဆက်အခုကတော့ဟိုရှေ့ဆက်တန်းတန်းတိုးတာကိုဒါကြောင့်မလုံသိဘူးလို့ထင်လို့သူကကန့်ကွက်လိုက်တာ
။မျိုးသားဒီမိုကရေစီအဖွဲ့ချုပ်မျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုပြောသွားတာပါ။ကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်နဲ့အဖွဲ့ဝင်အချို့ဟာပြောင်စုကောင်းကျိုးဆောင်ပါတီဆိုတဲ့နာမည်နဲ့နိုင်ငံရေးပါတီတရက်တည်ထောင်မှုဒီလ9ရက်ကရွေးကောက်ပွဲကော်မရှင်မှာရှောက်ထားပြီးလည်းဖြစ်ပါတယ်။တပ်မတော်သားကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ရဲ့အမြင်ကတော့
ပြန်ပြီးတော့ကြည့်မယ်ဆိုရင်တော့လေဥပဒေနဲ့မညီပါဘူးကျွန်တော်တို့တော့ထောက်ပြပြောပြနေပြီမဲ့အဲ့တော့ကတော့မဲအသားနဲ့ပဲဒီလိုပဲဟိုအနံယူပြီးတော့လုပလိုက်တာ။အခုကျတော့အဲ့ဒီဟာတွေကိုဘာမှခေါင်းထဲမှာမရှိတော့ဘူး။ဟိုပွင့်လင်းပြောရင်တော့ငါတို့မလိုတော့ဘူးဆိုတဲ့အချိန်မှာတော့ပြစ်ပယ်လိုက်တဲ့သဘောဖြစ်သွားတာပေါ့နော်။
ဗိုလ်မှူးချုပ်မောင်မောင်ဟာကော်မရှင်စတင်ဖွဲ့စည်းပြီးတနှစ်ကျော်အကြာ2018ခုနှစ်မေလမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြခဲ့ပေမဲ့ခုံရုံးကညှိညွတ်တယ်ဆိုပြီးပယ်ချခဲ့မှုပါတယ်။ကော်မရှင်တက်တန်းတိုးတော့ကိုလွှတ်တော်ကကန့်ကွက်တဲ့ပေါ်သူရဦးရွှေမန်းကအခုလိုပြောပါတယ်
။အဒီယာတူတင်ညှိနှိုင်းမှုမရှိပါဘူး။ဟိုဒါရီကတော့ဟိုတစ်ခါတစ်ခါမှတော့ဖြစ်လိဖြစ်တာရှိပါတယ်။ဟိုနိုင်ငံရေးဆိုတာကအင်မတန်မှကျေပြတ်ပါတယ်တိမ်မွေးပါတယ်တခါတခါမှလည်းမူရမာယာတွေများရပါတယ
်သမရယုံဝင်ကြီးဟောင်းမြို့သားလွတ်တော်ကိုစလဲဦးစိုးသိရဲ့အမြင်ကတော့
ဒီကော်မရှင်ကဟွာဟိုးရရလဲတကယ်တော့အခြေခံဥပဒေနဲ့ဘောင်းဝင်ဘူးသို့တော်လည်းပဲဒီကနေ့လွတ်တော်အမတ်တရား၃နှစ်ကျော်လာတော့ကွာကော်မတီရေးရကော်မတီတီးတီးကလှုပ်တက်နေပြီပဲဒီကော်မတီသိမလို့တော့ပါဘူးတိုင်းပြည်အတွက်ဘာနာရေးလဲကုန်တယ်အသုံးစိတ်တွေလဲပို့တယ်
သူတော်ဦးရှိမန်လွတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်စဉ်ကလက်ရှိနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီမှဥက္ကဋ္ဌအဖြစ်တာဝန်ပေးရခဲ့မှုပါတယ်။2015ခုနှစ်ဩဂုတ်လမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်ကဖယ်ရှားခံခဲ့ရတဲ့အပြင်2015ခုနှစ်ထွေထွေရွေးကောက်ပွဲမှာရှုံးနေခဲ့တဲ့သူတော်ဦးရှိမန်ကိုလွတ်တော်ကကော်မရှင်ဖွဲ့စည်းပြီးဥက္ကဋ္ဌအဖြစ်ဆောင်ရွက်ဖို့တာဝန်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။